အစိုးရအုပ်ချုပ်တဲ့ကက်ရှမီးယားပြည်နယ်မှာအထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမနေ့ကြာသပတေးနေ့ကစပြီးတော့မဲပေးနေကြပါတယ်။အိန္ဒိယရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူတန်150ကျော်ရှိပြီးကက်ရှမီးယားဒေသပါဝင်နိုင်ငံတော်ဝန်ကပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမှတ်နေရာ90ရာခိုင်နှုန်းကျော်အတွက်မဲပေးနေကြတာဖြစ်ပါတယ်။လက်ရှိအိန္ဒိယမှာကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလူငယ်တွေရဲ့အခန်းကဏ္ဍအရေးကြီးတဲ့နေရာကနေပါဝင်ပါတယ်။လူငယ်တွေဘာကိုမျှော်လင့်ထားကြပါသလဲ AP သတင်းဆောင်မကိုအခြေခံပြီးမမသည်အောင်ကပြောပြပေးပါရှင
်ဟုတ်ကဲ့ပါအိန္ဒိယနိုင်ငံမှာကလူဦးရေ3ပုံ2ပုံကအသက်35နှစ်အောက်ရှိတဲ့လူတွေဖြစ်ပြီးမဲဆန္ဒရှင်15တန်းကျော်ကအသက်18နှစ်နဲ့19နှစ်အရွယ်ပထမဆုံးအကြိမ်မဲပေးကြတဲ့လူငယ်တွေဖြစ်ပါတယ်ဒါကြောင့်ဒီလူငယ်တွေရဲ့ဆန္ဒမဲတွေကရွေးကောက်ပွဲရလဒ်ကိုအနေထားအမျိုးမျိုးပြောင်းသွားစေနိုင်ပါတယ်အပြောင်းလဲတစ်ခုဖြစ်ဖို့အတွက်ဆန္ဒပြင်းပြနေကြတဲ့စိတ်မရှိတော့တဲ့အိန္ဒိယလူငယ်တွေဟာအရင်မျိုးဆက်တွေကလူဇက်အနေအမြင့်ခွဲခြားတာတွေနဲ့ဘာသာရေးခွဲခြားမှုတွေကိုတိတ်အလေးမထားကြတော့ပါဘူးသူတို့အာယုံဆိုင်လာကြတာကကြောင်းပြီးရင်အလုပ်ရဖို့တန့်ရှင်းပြီးလေကောင်းလေတန်းရတဲ့မြို့ပြပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့ကမ္ဘာစီးပွားရေးဈေးကွက်မှာဝင်ရောက်ရှင်ပြိုင်မှုနဲ့အမျိုးသမီးတွေရဲ့လုံခြုံရေးစတာတွေပဲဖြစ်ပါတယ်အင်ဂျင်နီယာကျောင်းသားတဦးဖြစ်တဲ့မာယက်သာခါကကျောင်းပြီးရင်သူတင်ယူထားတဲ့ဘာသာရပ်နဲ့အလောက်ကန်အလုံးအလောက်မရှိမှကိုစိုးရိမ်ပူပန်နေသူပ
ါ बेरोजगारी इंडिया में बहुत ज्यादा है क्योंकि यहां पे इंडिया में जितने भी इंजीनियर्स
အခုအလုံးလမဲ့ပြဿနာကစိတ်ကြီးမားနေတာပါအိန္ဒိယမှာကျောင်းပြီးလို့အလုံးမရတဲ့အင်ဂျင်နီယာတွေအများကြီးရှိနေပါတယ်သူတို့အတွက်အလောက်ကန်အလုံးလောက်မရှိတာပ
ါစိတ်ပညာကျောင်းသူတဦးဖြစ်တဲ့ဘာဒါခါဘန်ဒါကဒေးလီမြို့မှာလူတူညဉ့်ဉန်းနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေပါတယ်
I am looking for out for an issue that no government is actually talking about that is pollution.
လောက်ရေးကြီးတဲ့ကိစ္စကိုရွှေနေဖို့စိတ်ကူးတာမှမရှိကြအောင်။ကျမဒေးလီမှာတက်တလုံးနေလာတာစိတ်လည်းလည်းမတောက်ဘူး။ဒါတော့မှအဆုတ်တွေအခုမကောင်းတော့ဘူးလေ။လူတို့ညဉ့်ညမ်းတာနဲ့ပတ်သက်ပြီးတော့ပညာပေးတာတွေလုပ်ဖို့လိုနေပါပြီ
။ဒေးလီမြို့ရဲ့လမ်းတွေမှာအမျိုးသမီးတွေအတွက်လုံခြုံမှုမရှိတဲ့အပေါ်မှာလူငယ်တွေအကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းဗန္ဒာရေးနဲ့ငွေကြေးစီမံခန့်ခွဲမှုပညာအကြောင်းသူကာဗီတာစရီဗာစတာဗာကအခုလိုပြောပါတယ်။
जो सबसे बड़ा इशू दिल्ली में होता है वो है गर्ल्स की सेफ्टी का
दिल्ली मा တကယ်စိုးရိမ်ရတာကအမျိုးသမီးတွေရဲ့လုံခြုံရေးပါ။ရာနှုန်းပြည့်လုံခြုံမှုကိုပြောတာပါ။ဒေးလီရဲ့လမ်းတွေမှာညဘက်အမျိုးသမီးတွေအန်ဒီယကင်ကင်သွားနိုင်တာကိုလိုချင်ပါတယ်ရှင်
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီအပေါ်လူငယ်တွေရဲ့သဘောထားကရောဘယ်လိုရှိပါသလဲ။စိတ်ပညာကျောင်းသူမော်နီကာဒါလတ်ပြောတာကတော့
Modi has done a lot definitely to help us establish ourselves globally and even in UN and you know
Modi ကအများကြီးလုပ်ပေးနိုင်တဲ့သူပါသူကနိုင်ငံတွေအများကြီးကိုလည်းသွားပြီးတော့အိန္ဒိယကိုအသိမဲ့ပြုဖို့ကြိုးစားခဲ့တယ်အခုဆိုအိန္ဒိယမှာစီမံကိန်းတွေလာလုပ်ကြဖို့လည်းစိတ်ဝင်စားနေကြပြီကဘာမှာရောကုလသမဂ္ဂမှာပါအိန္ဒိယကိုအသိမဲ့ပြုနေရပါပြီဒါတွေအားလုံး Modi ကြောင့်ပါ
YouTube vlogger တယောက်ဖြစ်တဲ့ Rajan Var Singh Luthra ကတော့ဘယ်အစိုးရပဲတက်တဲ့ပြည်သူတွေစီးရဲငံ့မှုနေတဲ့ပြဿနာကိုဖြေရှင်းပေးစီခြင်းတယ်လို့ပြောပါတယ
် I'm not a Modi fan or I'm not a Rahul Gandhi or Kejriwal fan but
ကျွန်တော်က Modi ကိုထောက်ခံအားပေးတဲ့သူလည်းမဟုတ်တလို့တိုက်ခံ Rahul Gandhi ကိုလည်းထောက်ခံသူမဟုတ်ပါဘူးဘသူပဲအနိုင်ရရပထမဆုံးလို့ရမှာကစင်ရဲသားတွေကိုကြည့်ရမှာပါဒီလောက်များနေတဲ့စင်ရဲသားတွေအတွက်တခုခုလှုပ်ပေးဖို့လိုနေပါပြီ
လူဦးရေတက်တသမ3ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူတန်း900လောက်ရှိပါတယ်။ဧပြီလ17ရက်ကရွေးကောက်ပွဲတွေကိုစတင်ခဲ့တာဖြစ်ပြီးသတင်း6ပတ်လောက်အဆင့်ဆင့်ကျင်းပသွားမယ့်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်နှုန်းကတော့မဲဆန္ဒရှင်တန်း140ကျော်မေးပေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံတဝန်ရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးရလဒ်ကိုမေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်။